အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာတရုတ်နိုင်ငံသားရေးဝန်ကြီးဝန်ယူနဲ့ကျက်သက်ပရိနေကဂလာစကာပီနဲ့အန်ကိုရစ်မှာတွေ့ဆုံခဲ့ပြီးဒါဟာပြီးခဲ့တဲ့ဇွန်လကလေးကတရုတ်အမေရိကန်အရာရှိတွေအကြားပထမအကြိမ်နှစ်ဖက်တွေ့ဆုံမှုဖြစ်ပါတယ
် We are committed to the denuclearization of North Korea reducing the broader threat the
DPRK ကျွန်တော်တို့ဟာမြောက်ကိုရီးယားနျူကလ িয়ার ဖျက်သိမ်းရေးအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေပေါ်မြောက်ကိုရီးယားနယ်မြေချင်းချောက်မှုလျှော့ချရေးစနစ်တကျဖိနှိပ်အုပ်ချုပ်မှုတွေကြဲကြဲပြန့်ပြန့်ဆက်တိုက်ဖြစ်နေတဲ့မြောက်ကိုရီးယားအပါအဝင်ကိုရီးယားတွေအားလုံးရဲ့ဘဝတွေတိုးတက်ရေးကိုဂတိကိုပြုခဲ့ကြပါတယ်လို့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်။ဒီအစည်းအဝေးမတိုင်ခင်ဘလင်ကန်ကတောင်ကိုရီးယားမှာရောက်ရှိနေစဉ်အတွင်းမြောက်ကိုရီးယားနျူကလ িয়ার စီစဉ်အဆုံးသတ်ရေးနဲ့ပတ်သက်ပြီးတရုတ်နဲ့အကျိုးတူအမြင်မျိုးရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖျက်သိမ်းကိုယုံကြည်လာစေဖို့တရုတ်နိုင်ငံဟာအဓိကအခန်းကပါဝင်နေတယ်လို့လည်းဘလင်ကန်ကပြောဆိုသွားပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့စီးပွားရေးကုန်သွယ်ရေးကဏ္ဍတွေရဲ့မိတ်ဖက်ဖြစ်ပြီးတော့အားလုံးတရုတ်နိုင်ငံကတဆင့်သွားရမှာမို့ကြီးမားတဲ့လွှမ်းမိုးမှုရှိပါတယ်လို့လည်းဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်အဆိုအရအနေနဲ့မကြာမီမှာမြောက်ကိုရီးယားနဲ့ပတ်သက်ပြီးတရားဝင်မူဝါဒကိုထုတ်ပြန်ဖို့ရှိနေပြီးအဲ့ဒီထဲမှာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုလည်းထည့်သွင်းဖော်ပြဖို့ရှိနေပါတယ်။